တိဘက်ဒေသတွင်ငလျင်တန်ကြောင့်တေဆုံးသူ126ဦးရှိသွားပြီဖြစ်ပြီးအပျက်စီးတွေကြောင့်အသက်ရှင်ပြီးတော့ကျန်ရစ်နိုင်သူတွေနဲ့ပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးသမားတွေကဒီကနေ့အထိဆက်လက်ရှာဖွေနေပါတယ်။အခုချိန်အထိလူပေါင်း400လောက်ကိုကယ်ဆယ်နိုင်ခဲ့ပြီးတော့ဒဏ်ရာရသူ188ဦးရှိတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ငလျင်တန်ကြောင့်အိုးအိမ် 3600 လောက်ပျက်စီးခဲ့ပြီးတော့လူပေါင်း 3,000 လောက်ကိုလည်းရွှေ့ပြောင်းပေးထားရပါတယ်။ငလီလှုပ်ပြီးတဲ့နောက်ဆက်လက်လှုပ်ခါမှုအကြိမ်ပေါင်းများစွာရာနဲ့ချီဖြစ်နေပြီးတော့အလွန်အေးခဲနေတဲ့ရာသီဥတုကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေမှာလည်းအခက်အခဲတွေ့နေကြရပါတယ်။ကယ်ဆယ်ရေးလုပ်သားတွေကိုလည်း 3,000 အထိတိုးချထားတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။တရုတ်ဒုသမရဟာဒီငလျင်ဘေးကြားခဲ့ရာဒေသကိုတွားရောက်ကြည့်ရှုခဲ့ပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်တရုတ်အစိုးရကအမေရိကန်ဒေါ်လာ13သန်းကျော်ခွင့်ပြုထားပါတယ်။ငလျင်ဗဟိုချက်မနဲ့12မိုင်အတွင်းမြို့သုံးမြို့နဲ့ရွာပေါင်း2800ရှိပြီးတော့လူဦးရေ9000ကျော်နေထိုင်ပါတယ်။တရုတ်သိမ်းပိုက်ခံတိဘက်ဒေသနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နီပေါ်နိုင်ငံမြောက်ပိုင်းမှာလည်းငလျင်ကြောင့်ပြင်းထန်စွာလှုပ်ခတ်ခဲ့ပေမဲ့ထိခိုက်တေကျေမှုရှိတယ်ဆိုတဲ့သတင်းတွေတော့ထွက်ပေါ်လာခြင်းမရှိသေးပါဘူးရှင်။